ခုစပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြပါမယ်လွတ်လပ်ပြီးတရားမျှတာတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်ဆိုပြီးရွေးကောက်ပွဲမလုံမဲ့မဲဆန္ဒနယ်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်ဝေဖန်ခံတွေအတော်လေးထွက်လာပါတယ်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဖို့လားဆိုတဲ့စိုးရိမ်စကားမျိုးတွေကိုလည်းကြားရပါတယ်ရွေးကော ဲ့ဒါရိုက်တာဦးဆန်းရဲကျော်စွာမြင့်မြန်မာမဟာဗျူဟာနှင့်မူဝါဒလိလာရေးအင်စတီကျူ ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာကိုဆိုင်ကျော်စွာမြို့နယ်ကိုအောင်သူငိမ့် VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
โอเคမင်္ဂလာပါဗျာโอเคပ
ါမင်္ဂလာပါဗျာ
โอเคကျွန်တော်ကိုဆိုင်နဲ့ကိုအောင်သူရဲ့စီကနေပထမဆုံးသိကျင်တဲ့မှတ်ချက်ကဒီ2020ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိဘူးဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ထွက်လာတဲ့အချိန်မှာကိုဆိုင်အနေနဲ့ရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူတူအနေနဲ့ပထမဆုံးဘယ်လိုများအတွေ့အကြုံအမြင်ရှိလိုက်ပါလဲကိုဆိုင
်အဓိကကတော့ဗျဘလို့တွေ့မိလဲဆိုတော့ဒီရှမ်းပြည်နယ်မှာရှိတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေက2010ရော15ရောဟောကျွန်တော်တို့သိမကွာဘူးဆိုတော့ကျွန်တော်တို့တချို့မြို့နယ်တွေမှာကျင်းပနိုင်မှာမဟုတ်ဘူးဆိုတော့လည်းကျွန်တော်တို့သိတာ။နောက်ပြီးတော့ရှမ်းပြည်နယ်မှာရှိတဲ့အဲကျွန်တော်တို့ဒီတိုက်ပွဲတွေနေထားရလဲကျွန်တော်တို့ဒါတွေကမျှော်လင့်ထားပြီးသားပါပဲ။ဆိုတော့အဓိကတော့ရခိုင်ကိုလည်းကျွန်တော်တို့မျှော်လင့်ထားပါပဲ။ရခိုင်မှာလည်းရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေနည်းသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပြီးသား။ဒါပေမဲ့ကိုမြို့နယ်လုံးကိုရွေးကောက်ပွဲအဲမကျင်းပနိုင်တော့ဘူးလို့ဆိုရဖြတ်သိမ်းလိုက်တဲ့အပေါ်မှာကကြတော့ဟောကျွန်တော်အနေနဲ့ဘယ်လိုမြင်လဲဆိုရင်ဒီဟာအတွက်ကိုဟိုစိတ်ပူတယ်ပထမချက်ကဘာလို့ဆိုရင်ရခိုင်ဟာအာကျွန်တော်တို့ခုနကတော့ရှမ်းပြည်နယ်ခုနှစ်မြို့နယ်ကိုမကျင်းပခဲ့တဲ့အနေထားမျိုးနဲ့ရခိုင်ကိုမြို့နယ်ကိုမကျင်းပရင်တော့နှိုင်းရှင်လို့မရလို့ယူဆတယ်။အဲဆိုတော့ရခိုင်မှာရခိုင်ရဲ့နိုင်ငံတီးတန့်ဖြစ်ပေါ်နေတဲ့နိုင်ငံကြီးလိုအပ်ချက်ရှိတယ်။တီးတန့်ဖြစ်ထွန်းနေတဲ့နိုင်ငံကြီးကိစ္စရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုရည်ဒီပြကြောင်ညာတာဟာရွေးကောက်ပွဲဖြစ်စဉ်ဤပေါ်မှာကြီးမားတဲ့တယောက်မှုရှိမှာပဲဆိုရင်ကျွန်တော်အဲ့ဒါကိုပထမဦးဆုံးကျွန်တော်ကြကြချင်းမှာကျွန်တော်တော်တော်စိတ်ပူ
ဟုတ်ကဲ့ခင်ဗျဆိုတော့ကောင်သူငိမ့်နေတဲ့ကကြတော့မြန်မာနိုင်ငံရဲ့အခြေအနေကိုမြင့်ချင်ပြဲစောင့်ကြည့်လည်လာနေတဲ့သူတည်တည်တူအနေနဲ့ဒီရွေးကောက်ပွဲကော်မရှင်စင်ညာချက်ထွက်လာလာခြင်းမှာကောင်သူငိမ့်ဘယ်လိုအမြင်အတွေ့ပေါ်လာလဲ
ဟုတ်ကဲ့ကျွန်တော်ဒီရွေးကောက်ပွဲတစ်လျှောက်လုံးကြီးတဲ့ခါကြတော့ပေါ့ဗျာဒီရွေးကောက်ပွဲကော်မရှင်ရဲ့စွမ်းဆောင်မှုကိုလည်းကြည့်ဖို့လိုတာပေါ့ခင်ဗျဆိုတော့အဲ့တော့ပထမဆုံးစဖွင့်လာတဲ့ကကျွန်တော်တို့မဲစင်းရင်အမားတွေနဲ့အများကြီးဖွင့်လာတာပေါ့ဗျာ။ဆိုတော့အဲ့တော့ပြီးခဲ့တဲ့9နှစ်ကာလပတ်လုံးဘာလုပ်နေသလဲဆိုတော့မေကိုမျိုးဖြစ်တာပေါ့။အဲ့တော့2015တုန်းကလည်းဒီရွေးကောက်ပွဲမှာကျွန်တော်တို့မဲစင်းတွေနဲ့ပြဿနာတွေတက်တော့ဒါမတမာမှုတွေဖြစ်မှာပဲလို့စိုးရိမ်ခဲ့ကြသလိုမျိုးပေါ့။အခုချိန်မှာလည်းကျွန်တော်တို့2020မှာလည်းဒါပြန်ကြုံရပြန်လာပဲ။ဆိုတော့ဒီလိုပြဿနာမျိုးဖြစ်တာပေါ့ဗျာ။အဲ့တော့နောက်တစ်ခုကကျတော့ဘာကွာခြားလဲဆိုတော့2015နဲ့2020ဆိုရင်2020မှာကပို့ပြီးတော့ဘာခေါင်းလဲဆိုတာကျွန်တော်တို့သတင်းတောက်ဒီကြံတဲ့အင်အားစုအသီးသီးနဲ့ပို့ပြီးတော့ပူပေါင်းဆောင်မှုကနည်းတယ်လို့ကျွန်တော်ထင်တယ်ဗျ။ဆိုတော့အဲ့တော့အရင်ကာလတုန်းကဆိုလို့ရှိရင်ဒီဥတင်အေးအနေနဲ့ဟိုသတင်းစာရှင်းလင်းပွဲတွေလုပ်တယ်ပေါ့ဗျာ။လုပ်တဲ့ခါကျတော့ကျွန်တော်အစီသတင်းတောက်တယောက်ကပဲတလောကပြောပါသေးတယ်။အဲ့တုန်းကများတဲ့မေးလိုက်ကြတာများဥတင်အေးကိုကျွန်တော်တို့အမှုစစ်သလိုပဲမေးကြတယ်ဆိုတဲ့အားမျိုးပေါ့နော်။ဆိုတော့အဲ့တော့ဒီလိုပွင့်လင်းမြင်သာမှုတွေပူပေါင်းဆောင်မှုမှာလည်းกว่าได้อนิจาชื่ออဲတော့နောက်တစ်ခုကကျတော့ကျွန်တော်သုံးသက်ချက်ကတော့ရွေးကောက်ပွဲတစ်ခုပြီးတစ်ခုကျွန်တော်တို့ပို့ပြီးတော့တိုးတက်လာစေခြင်းတယ်ဗျဟု
တ်
เนาะကျွန်တော်တို့ရွေးကောက်ပွဲတွေပြန်စတာ2010မှာပြန်စတယ်ဒီတစ်ခုပြီးတစ်ခုကျွန်တော်တို့ရွေးကောက်ပွဲတွေပို့ပြီးတော့အဆင့်မြင့်လာစေခြင်းတယ်ဟောဗျာသူများနိုင်ငံမှာ electronic voting တို့ဒါမှမဟုတ်ရင်ကျွန်တော်တို့
ဗာကောင်းတဲ့စာရိုက်ကမဲပေးတာတို့
စာရိုက်ကမဲထည့်တာတို့ဒါမျိုးတွေဟောဗျာအဲ့လောက်အဆင့်မသွားနိုင်ဘူးဆိုပေအောင်တော့ကျွန်တော်တို့နည်းနည်းတော့ပို့ပြီးတော့စနစ်ကျလာရင်ကောင်းမယ်လို့မြင်တာဗောအဲ့တော့နောက်ပဆုံးကတော့ဒီအခုဒီရွေးကောက်ပွဲတွေတချို့ဒေသတွေမှာမလုံနိုင်ဘူးကြီးညာတဲ့အားမျိုးတွေဖြစ်တာပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်ကတော့ငင်းညာရေးလုပ်ငန်းစဉ်နဲ့လည်းချိတ်ပြီးတော့စဉ်းစားခြင်းတယ်เนาะအဲ့တော့ကျွန်တော်တို့2012ကနေစပြီးတော့ bilateral ခေါ်တာပေါ့ပြည်နယ်အဆင့်နဲ့အပြစ်ခတ်ရစေးထိုးခဲ့တာ၈နှစ်ရှိသွားပြီเนาะ2015 NCA ပေါ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူညီချက်ဆိုတော့အဲ့ဒီမှာဆိုရင်၅နှစ်ရှိလာပြီဗျာဆိုတော့အဲ့တော့ဆိုလို့ရှိရင်အခြေအနေကတူတူပဲလားပေါ့ဒီရွက်ောက်ပွဲမှာလည်းအခုကြင်ညာတဲ့ဟိုဘာခေါ်မလဲမလုံနိုင်ဘူးလို့
ကြင်ညာတဲ့နေရာ
တွေကြင်ညာတဲ့ဒေသတွေကတူတူပဲလားပေါ့ဆိုတော့ဒါတွေကကျွန်တော်တို့စဉ်းစားကြရရှိတာပေါ့ဗျာအဲ့တော့ရခိုင်ကိစ္စမှာကြတော့ခုန ကိုဆိုင်ရွက်ကြော်စာမြင်ပြောသလိုပါပဲဆိုတော့သူကတော့ထူးခြားတဲ့အခြေအနေဖြစ်တယ်အခုလိုအနေအထားမျိုးကတော့ကျွန်တော်မြင်တာက collective punishment ခေါ်တာပေါ့ဗျာအစုလိုက်ပြုံလိုက်ဒဏ်များခတ်သလားပေါ့ဆိုတော့ဒီလိုအနေအထားတော့ရောက်တယ်လို့ထင်ပါတယ
် collective punishment ဟုတ်ဆိုတော့ခုနကကိုအောင်သူပြောသွားတဲ့ထင်ပါလဲပါတယ်တခြားနီးလန်းနေပေါ့ဟလားရုပ်ဝဲကော်မရှင်ရဲ့အကြောင်းပြချက်ကတော့ကျွန်တော်ထင်တယ်ဟို very vague ပေါ့နော်အင်မတန်ရှင်းရှင်းလင်းလင်းတိတိကျကျမရှိဘူးဝေဝဝပဲလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲကျင်းပရန်အခြေအနေမရှိလို့ပဲပြောတာဆိုတော့လုံခြုံရေးကြောင့်လို့ကိုဗစ်ကြောင့်လို့ဆိုတာကဒီအပေါ်မှာခံမှန်းပြီးတော့ပြောနေကြတာပေါ့နော်ဆိုကျွန်တော်ဒီနေရာမှာဘာလွင်လာတယ်လဲဆိုတော့ဟလားဒီနေရာတွေမှာရွေးကောက်ပွဲမလုပ်နိုင်ဘူးကျင်းပနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့အဲ့လိုမျိုးဟို blanket ပေါ့နော်ရောပြီးတော့အကုန်လုံးခလာလွေတကူကြီးညာလိုက်တာမျိုးတည်းဘလို့မျိုးကျင်းပနိုင်ရင်ရမလဲဘလို့လို့ရင်ရမလဲတခြားနီးလန်းဘာတစ်ခုခုနဲ့လို့ရင်ရမလဲဆိုတာမျိုးမရှိဘူးလားမရှိနိုင်တော့ဘူးလားကိုယ်ဆိုင်ဘလို့မြင်တယ်လေတခြားဒီအခုမလို့ဘူးဆိုတဲ့မျိုးကမလို့ဘူးဆိုတဲ့နေရာတွေမှာတခြားနီးလန်းနဲ့လို့ဖို့အခြေအနေမဖြစ်နိုင်ဘူးလားကိုယ်ဆိုင
်ပထမတစ်ချက်ကအဲ့တော့ဗျာဒီကော်မရှင်ကိုကျတော့အခြေခံဥပဒေကဒီလိုအပိသက်ဆုံးဖြတ်ပိုင်ခွင့်ပေးထားတဲ့ခါကျတော့ကော်မရှင်ကပြောတဲ့ခါမှာဘလို့ပြောမလဲဆိုလို့ရှိရင်သူပေးထားတဲ့ဥပဒေမူပေါင်းနဲ့ကသူလို့ဒါဥပဒေမောင်းနဲ့ညီညွတ်တယ်လို့ပဲအဲသူကဆိုမှာပဲဒါကတော့ကျွန်တော်တို့ဟိုဖြစ်တယ်ပဲဒါပေမဲ့ကျွန်တော်ခုနပြောသလိုပဲကျွန်တော်ကိုအောင်သူညီအောင်ပြောသလိုပဲဒါဟာကျွန်တော်တို့ကဒီရွေးကောက်ပွဲကျင်းပမလားမကျင်းပဘူးလားဆိုရဲလှုပ်ထုံးလို့နှိဆိုင်ရပြဿနာမဟုတ်ဘူးဒါဟာကျွန်တော်ငြိမ်းချမ်းရေးကိစ္စတွေနိုင်ငံရဲ့ဒီမိုကရေစီအတွင်းကုပြောင်းမှုကိစ္စတွေနိုင်ငံရေးဖြစ်စဉ်တွေနဲ့ကျွန်တော်ချိတ်ဆက်စဉ်းစားဖို့ဆိုတော့ကျွန်တော်ကတော့ဒီဟာနဲ့ရခိုင်နဲ့ပတ်သက်လို့ရခိုင်မှာတိုက်ပွဲတွေစဖြစ်ကြတဲ့ဟိုကရခိုင်မှာရွေးကောက်ပွဲကျင်းပနိုင်မှာမလားဆိုတာကျွန်တော်တို့ဒါဟိုးရင်ပြီးခဲ့တဲ့နှစ်လောက်တည်းကျွန်တော်တို့ပြောနေကြတာဆိုတော့ကျွန်တော်ကတော့ဗျာပထမချက်ကတော့ဟိုငကိုရဲကရခိုင်မှာရွေးကောက်ပွဲကျင်းပဖို့အတွက်ကိုရခိုင်မှာရှိတဲ့နိုင်ငံကြီးကောင်းဆောင်တွေနဲ့ဒီထက်ပို့ဆွေးနွေးဖို့ဆွေးနွေးဖို့ကောင်းခဲ့တယ်လို့ကျွန်တော်ယူဆတယ်တကယ်လို့ကဟာရခိုင်မှာရွေးကောက်ပွဲကျင်းပခြင်းနဲ့ရခိုင်ရဲ့နိုင်ငံကြီးကိုရွေးကောက်ပွဲကိုဟိုကျွန်တော်တို့နိုင်ငံကြီးပြဿနာတွေကိုဖြေရှင်းဖို့အတွက်နီးလန်းတခုဖြစ်တယ်ဆိုတာကိုပြကြင်တယ်ဆိုလို့ရုပ်ကောက်ပဲကျင်းပဖို့အတွက်ကိုအရင်တည်းကကျွန်တော်တို့ဟိုကျွန်တော်တို့ဆွေးနွေးနိုင်ခဲ့ဖို့ကောင်းတယ်လို့ယူဆတယ်။နောက်တစ်ချက်ကကြောက်လဲကောင်းပြီမဆွေးနွေးနိုင်ဘူးဆိုရင်လည်းကျွန်တော်အခုလိုမျိုးကျွန်တော်တို့၉မြို့နယ်လုံးကိုဒီလိုမျိုးကျွန်တော်တို့ဟိုဖျဲပြီးတော့မှကျွန်တော်တို့လိုရတာလည်းဆက်လို့ရှိရင်ဒီဆုံးဖြတ်ချက်ချတော့မယ်ဆိုလို့ရှိရင်နိုင်ငံကြီးကိစ္စပါရတဲ့ကြောင့်မို့လို့ရခိုင်နိုင်ငံကြီးခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ဒေသခံနိုင်ငံကြီးအဲ့ဒီမှာရှိတဲ့နိုင်ငံကြီးပါတီခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေနဲ့ဒီလိုတော့ဖြစ်เสียရှိတယ်ဒီလိုမျိုးတော့ကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတာမျိုးအဲ့လိုမျိုးဆွေးနွေးခဲ့ဖို့ဟိုကောင်းတယ်လို့ကျွန်တော်ယူဆတယ်။နှုတ်ဆိုရင်ကျွန်တော်တို့ကဒါဟာဒီ UK ပွဲမကျင်းပနိုင်တဲ့ကျင်းပနိုင်တယ်မကျင်းပနိုင်တယ်ဆိုတဲ့ပြဿနာကိုပဲဖြေရှင်းနိုင်တယ်။နိုင်ငံကြီးပြဿနာကိုမဖြေရှင်းနိုင်ဘူး။ UK ပွဲဆိုတာနိုင်ငံကြီးပြဿနာကိုဖြေရှင်းဖို့အတွက်နီးလန်းတစ်ခုခုကျွန်တော်တို့ကပြဿနာတစ်ခုဖြေရှင်းဖို့အတွက်နောက်ပြဿနာတစ်ခုကျွန်တော်ဖန်တီးသလိုပဲ
ဖြစ်လို့တဲ့။အဲ့ဒါကျွန်တော်အခုကိုဆိုင်ပြောနေတဲ့ဘာသွားသတိရတယ်ဆိုတော့မိုင်းကိုင်လူနေရာမျိုးမှာနေပြည်တော်ထက်တောင်မှလုံခြုံသေးတယ်တဲ့။နောက်ပြီးတော့ကိုအောင်သူဥမာရခိုင်ကိစ္စဆိုရင်ကျွန်တော်မြေပုံတစ်ခုနိုင်ရှင်ပြထားတာမဲဆန္ဒနဲ့မြေပုံတစ်ခုနိုင်ရှင်ပြထားတာကျွန်တော်ကြည့်လိုက်တော့တော်တော်ရှင်းတယ်။ဟလာဒီတန်တွဲတို့ဒီတောင်ဘက်ပေါ့နော်တောင်ဘက်မှာ NLD 2015ကနိုင်ခဲ့တဲ့နေရာတွေမှာလုံမယ်။အပေါ်ပိုင်းတက်သွားလီလီဟလာ AMP နဲ့ NLD နဲ့အကျိဟိုအပြန်လည်နိုင်ခဲ့တဲ့နေရာမျိုးဒါမှမဟုတ်လေ AMPပါတီပေါ့ရခိုင်ပြည်သူ့ပါတီလုံးဝနိုင်ခဲ့တဲ့နေရာမျိုးတွေမှာဒီကောက်ပွဲကလုံးလုံးမလုပ်ဘူးဖြစ်သွားတာ။အဲ့တော့ဒီကိစ္စကမပြေးသောကံရာရှိပဲလို့ကျွန်တော်ထင်တယ်။ရခိုင်မှာ NLD မနိုင်နိုင်အောင်လုပ်တဲ့ပုံစံမျိုးဖြစ်တယ်လို့ဝေဖန်တာတွေကလုံတယ်လို့ပြောလို့ရမှာကောင်းတယ်နေ
။ဟုတ်ကဲ့ဒီအခုဘာခွန်လဲရွေးကောက်ပွဲမလုပ်နိုင်ဘူးလို့ကြေညာတဲ့အခါမှာ conflicting message ပေါ့ဗျာကျွန်တော်တို့ဝိဝါဒကွဲစရာသတင်းတွေအများကြီးရှိပါတယ်နော်။အဲ့တော့တချို့နေရာတွေကဆိုပါစို့ကရင်ပြည်နယ်မွန်ပြည်နယ်ဆိုရင်တိုက်ပွဲမဖြစ်တာတော့တော်တော်ကြာပြီဗျ။เนาะနောက်တစ်ခါကျတော့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ KNU တို့မွန်ပြည်စစ်ပါတီတို့နဲ့ညှိနှိုင်းရင်လည်းရွေးကောက်ပွဲလုံနိုင်စရာအကြောင်းချက်တွေအများကြီးရှိတယ်လို့ထင်ပါတယ်။เนาะအဲ့တော့ဒါကိုကျွန်တော်တို့မစ조사ခဲ့ဘူးလားပေါ့ဗျာเนาะ။ဆိုတော့ဒါမျိုးလည်းရှိပါတယ်။နောက်တစ်ခုကကျတော့အခုလိုဟာမျိုးဆုံးဖြတ်တဲ့အခါမှာနယ်တွေမှာရှိတဲ့ကျွန်တော်တို့နယ်လုံးဝန်ကြီးတွေရှိတယ်ပေါ့ဗျာပြည်နယ်လိုက်ဆိုရင်။ဒါမှမဟုတ်ရင်ပြည်နယ်မြို့နယ်ရွေးကောက်ပွဲကော်မရှင်တွေရှိတယ်။ဆိုတော့အဲ့ဒါတွေနဲ့ရောချိတ်ဆက်ပြီးတော့ကျွန်တော်တို့တိုင်ပင်အကြံရယူတာတွေဒါမလုပ်ခဲ့ဘူးလားပေါ့နော်ဒါတွေလည်းမေးစရာရှိတယ်ဗျာဆိုတော့အဲ့တော့ခုနပြောသလိုပါပဲတချို့ကိစ္စတွေကဟိုအပေါ်ကနေပြီးတော့ပဲဟိုဘက်လိုက်ပြီးတော့ပေါ့နော်ဆုံးဖြတ်သလားဆိုရဲတန်တရားတွေဖြစ်လာတာပေါ့ဗျာနော်လူတွေကဆိုတော့ဒီလို
တခြားတွေဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကကျတော့အထူးသဖြင့်တော့ဒီရခိုင်မှာရှိတဲ့ကိစ္စပါဆိုတော့အဲ့တော့စိုးစိုးကပြောသလိုပဲကျွန်တော်မြင်တာတော့ဒီအရင်တည်းကညှိနှိုင်းတိုင်ပင်မှုတွေအများကြီးလုတ်ခဲ့တဲ့နယ်လို့ထင်တာပေါ့ဗျာနော်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့မြင်လာတော့ဒီလိုဗျ တမိုင်းတစ်ချောက်ပြန်ကြီးလိုက်လို့ရှိရင်ရခိုင်ပြည်နယ်မှာအများအားလို့လို့ရခိုင်ပါတီတွေကနိုင်ပါတယ်။ဟိုလွတ်လပ်ရေးရပြီးစားဖဆပလခက်ကစားလို့ဒီဘက်1990ဒီဘက်ခက်တွေအဆုံးပေါ့နော်။အဲ့တော့အဲ့လိုနိုင်တဲ့အစင်လာရှိခဲ့တယ်ပေါ့ဗျာ။အဲ့တော့ဘာပဲဖြစ်ဖြစ်ရွေးကောက်ပွဲတွေဖြစ်လာရင်လည်းရခိုင်ပါတီတွေပဲနိုင်အောင်မယ်လို့ဒါယူဆလို့ရတဲ့အနေထားပါ။ဆိုတော့အဲ့တော့အဲ့ဒီအနေထားမှာအခုလိုမျိုးကင်ဆယ်လုပ်လိုက်တော့ဘာဖြစ်သလဲပေါ့။ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုပါ။ကျွန်တော်တို့ကြီးတင်တာကတစ်ဖက်က election outcomes ပေါ့ရွေးကောက်ပွဲရလာရှိမယ်တစ်ဖက်ကကျတော့ political outcomes ဆိုခေါ်တဲ့နိုင်ငံရေးရလာရှိပါတယ်ဆိုတော့အစောပိုင်းတော့လည်းကိုဇိုင်းရဲကျော်သာဆွေးနွေးပါတယ်ဆိုတော့အဲ့တော့အဲ့နှစ်ခုကမတူရနော်ရွေးကောက်ပွဲရလာမှာတော့ကိုနိုင်ကောင်းနိုင်လိုက်လိမ့်မယ်ဒါပေမဲ့နောက်ပိုင်းမှာဆက်ပြီးတော့ဒီပြဿနာကြီးကမပြီးနိုင်မစီးနိုင်ပေါ့ဗျာဟိုဖြည့်ရှင်းရမယ်ဆိုတဲ့အားမျိုးကတော်တော်ခက်ပါတယ်နော်ဆိုတော့ပိုဆိုးတာကကျွန်တော်တို့ချင်းချင်းကြားထဲမှာ trust ယုံကြည်မှုတွေပျောက်သွားတယ်နော်ကျွန်တော်တို့ချင်းချင်းကြားမှာဆက်ပြီးတော့အများကြီးနှိရမယ်ဆိုတော့ဒီကိစ္စတွေဖြစ်ကုန်လိမ့်မယ်ခင်ဗျ
ဟောတကယ်ကဒီရွေးကောက်ပွဲဖြစ်စဉ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရွေးကောက်ပွဲဖြစ်စဉ်တစ်ခုချင်းတစ်ခုချင်းစီကရှေ့ကိုတွန်းပို့လိုက်ရမှာပေါ့နော်အခုလက်ရှိချိန်ထိကျတော့ဒီဒါမဲ့ရွေးကောက်ပွဲအခင်းချင်းဖြစ်စဉ်ကဒီမိုကရေစီဖြစ်စဉ်ကိုရှေ့တွန်းပို့ဖို့အတွက်အထောက်အကူတကယ်တမ်းဖြစ်စေပါမလားဆိုတာတကယ်ကကျွန်တော်တို့စိုးရင်စရာဖြစ်လာတယ်မေခွန်းထုတ်စရာဖြစ်လာတယ်ထောက်ပြကြတာလေအဲ့ဒါတွေကိုပဲထောက်ပြကြတာဆိုတော့ကိုဆိုင်တို့အနေနဲ့ကရွေးကောက်ပွဲတွေကိုအဓိကစောင့်ကြည့်လေ့လာတာဆိုတဲ့အခါကျတော့ဒီအခြေအနေသည်ဒီကနေ့ကျွန်တော်တို့ပြောနေတဲ့အခြေအနေသည်ဟလာအနာဂတ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေအတွက်ဘယ်လိုစိုးရင်စရာရှိမလဲဘယ်လိုသင်ရစာယူသင့်လဲကိုဆိုင
်ရွေးကောက်ပွဲဖြစ်စဉ်ကနေပြီးတော့မှဒီမိုကရေစီအတွက်ကိုဟိုအထောက်ပံ့ဖြစ်ပလားဆိုတဲ့မေးခွန်းကိုတော့ကျွန်တော်ခြုံပြီးတော့ပြောရင်ပို့ပြီးတော့မြင်တာမယ်ထင်တယ
်ဟုတ်ကဲ
့အဲတကယ်တမ်းဆိုရင်ကျွန်တော်တို့က2010ရွေးကောက်ပွဲထက်စာမယ်ဆိုရင်2012ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းတယ်လို့အကြမ်းင်းပြောလို့ရတယ်။မီဒီယာတွေအားကောင်းလာတယ်၊မီဒီယာတွေပိုရှိလာတယ်။2015မှာတော့ကျွန်တော်တို့ကဒီစောင့်ကြည့်လေ့လာသူဆိုတာမျိုးတွေပေါ်လာတာ။ဟိုနိုင်ငံတကာစောင့်ကြည့်လေ့လာသူတွေရှိလာတယ်။ပြည်တွင်းစောင့်ကြည့်လေ့လာသူရှိလာတယ်။ဆိုတော့2015မှာကျွန်တော်ကောင်းလာတာ။2020ဆိုရင်တည်းဒီချက်ပို့ပြီးတော့မှပဲကျွန်တော်တို့ကဒီမိုကရေစီစံနှုန်းတွေနဲ့ပို့ပြည်လာမယ်။ပါဝင်ခွင့်တွေပို့များလာမယ်။ဆိုတော့အဲ့ဒါမျိုးတွေကအားလုံးကလည်းမျှော်လင့်ထားကြ
တယ်။မျှော်လင့်ထား
။ဒါပေမဲ့ကန်ဆိုးသွားနေပဲကျွန်တော်တို့ကဒီရွေးကောက်ပွဲက COVID-19 ကာယောဂါကာလလည်းဖြစ်သွားတယ်။ဖြစ်သွားတော့အော်တကယ်တမ်းဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲဟာ2015ရွေးကောက်ပွဲနဲ့ကွာခြားချက်ဖြစ်ရမှာကအရင်လိုမျိုးဟိုကျွန်တော်တို့ identity လို့ခေါ်တဲ့ကျွန်တော်တို့ခုနပြောတဲ့ဒီလူမျိုးပုံကိုလူပုံကိုပေါ်မှာခါမျိုးတဲ့စာလို့ရှိတယ်ပို့ပြီးတော့မှမူဝါဒတွေကိုခြေခံပြီးတော့မှတကယ့်ကိုဟိုပို့ပြီးတော့မှခုနပြောဒီမိုကရေစီအတွက်ထောက်ခံဖြစ်စေတဲ့အဲကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်ဖို့ဟာကို COVID ကြောင့်မလို့ကျွန်တော်တို့ကအဲ့လိုဆွေးနွေးခွင့်တွေမရလာဘူးဒါကတော့ COVID ကြောင့်မလို့ကိုနိုင်ငံရေးပါတီတွေအားလုံးအကန့်အသတ်ဖြစ်သွားတယ်အဲကျွန်တော်တို့ဟိုလူလူနဲ့လှောက်ရှားခွင့်မရတွေ့ခွင့်မရဘူးလူလူနဲ့အပြန်အလှန်ဆွေးနွေးခွင့်တွေမရတော့ဒါကတော့အင်မတန်ကြီးမားတဲ့အဲကျွန်တော်တို့တက်ရောက်မှုပဲလို့ဟိုကျွန်တော်ယူဆတယ်နောက်တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲမှာမဲပေးခွင့်ဆုံးရှုံးတဲ့လူတွေရှိတယ်အခုဆိုကျွန်တော်ကိန်းကနားရကြည့်မယ်ဆိုလို့ရှိရင်ဒါရခိုင်မှာငိုကလေးကကမဲပေးခွင့်မရတဲ့သူတွေကကျွန်တော်တို့ကတန်းနဲ့ချီရှိတယ
်ဟုတ်တယ
်ကျွန်တော်တို့ကအခုနောက်ထပ်ကျွန်တော်တို့က၈သိန်းလောက်ကမဲပေးခွင့်မရအောင်ဆိုရခိုင်မှာကြီးပဲကျွန်တော်တို့ကတန်းနဲ့ချီရလူတွေကမဲပေးခွင့်မရဆိုမြန်မာနိုင်ငံကမကျွန်တော်တို့ကမြန်မာနိုင်ငံမှာလူကြီးတန်းတဲ့ခြေလူတွေကရွေးကောက်ပွဲမှာပါဝင်ခွင့်မရဘူးဆိုရင်ကျွန်တော်တို့ပြောနေတဲ့နိုင်ငံသားတိုင်းပါဝင်ခွင့်ဆိုရဟာကျွန်တော်တို့ကဒါကျွန်တော်တို့
ဟိုတော့နစ်နာပါဘူးပေါ့
ဆိုတော့ကျော်တယ်မှာ2020ရွေးကောက်ပွဲဟာကိုဗစ်ကြောင့်ရောနောက်ပြီးတော့ရွေးကောက်ပွဲဒီကိုဗစ်အကန့်အသတ်ကြောင့်ရောနောက်ပြီးတော့မှကျွန်တော်ရွေးကောက်ပွဲဖြစ်စဉ်ပေါ်မှာကျွန်တော်တို့ဒီပါဝင်လို့ရှားခွင့်နဲ့ဒီလိုအကန့်အသတ်တွေကြောင့်မလို့2020ရွေးကောက်ပွဲဟာကျွန်တော်တို့အင်မတန်ကျွန်တော်တို့ရဲ့ဒီမိုကရေစီဒီဖြစ်စဉ်အတွက်ကိုအင်မတန်ကြီးမားတဲ့စင်ခေါ်မှုဟုတ်ရှိတယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်
တစ်ခုလုံးကိုတစ်စုံလုံးကိုအစုံလုံးကိုသာကျွန်တော်ခြုံကြည့်မယ်ဆိုလို့ရှိရင်တော
့ဟုတ်ကဲ့ဟုတ်ကဲ့ဟိုကိုအောင်သူကျွန်တော် live ဖတ်ကြည့်ရင်းနဲ့ပြောတာတွေလည်းကျွန်တော် live ကြည့်ရင်းနဲ့ပေါ့နော်ဒီဆွေးနွေးခန်းအတွက်ကျွန်တော်ကိုယ့်အကူအချက်လက်တွေစုဆောင်ရင်းနဲ့ကျွန်တော်ခေါင်းထဲမှာနောက်အတွေ့အကြုံဘာပေါ်လာသလဲဆိုတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလှုပ်ဆောင်ချက်ပေါ့နော်အထူးသဖြင့်တော့ခုနကကိုအောင်သူထွက်ပြောက်သွားတဲ့အချက်တွေလည်းရှိတယ်ထိစပ်မှုအားနေတာဆွေးနွေးမှုအားနေတာပွင့်လင်းမှုအားနေတာအဲ့ဒါ၄အပြင်ပေါ့နောက်ဆုံးဒီကြေညာချက်ထွက်လာပြီးတဲ့အချိန်မှာပို့ပြီးတော့မေခွန်းထုတ်စရာဖြစ်လာတာကဟာလာကျွန်တော်နားလည်တာဒီရွေးကောက်ပွဲကော်မရှင်ဆိုတာမျိုးဒီတကယ်ကိုတီးခြားလွတ်လပ်တဲ့လွှမ်းမိုးမှုကင်းတဲ့အဖွဲ့အစည်းဖြစ်ရမယ်ဆိုတော့အခုလောက်ရမျိုးကဒီလက်ရှိရွေးကောက်ပွဲကော်မရှင်ကတကယ်ပဲတီးခြားလွတ်လပ်တဲ့ဟာလာဘလို့လွှမ်းမိုးမှုမျိုးမှမရှိတဲ့ကင်းမဲ့တဲ့ကော်မရှင်တရက်ရဲ့လုပ်ရလို့ကျွန်တော်တို့ပြောနိုင်ပါတော့မလားကိုအောင်သူ
ဒါမျိုးကတော့မေခွန်းထုတ်စရာအများကြီးရှိတာပါဗျာနော်အဲ့တော့ဒီအခုလာမဲ့2020ရွေးကောက်ပွဲအတွက်ဆိုရင်ကော်မရှင်မှာတာဝန်ရှိပါတယ်ဒီရွေးကောက်ပွဲအောင်မြင်ရေးအတွက်ကအဲ့တော့သူ့မှာတာဝန်ရှိသလိုပဲမဲဆန္ဒရှင်တူဦးချင်းမှာလည်းတာဝန်ရှိတယ်ဗျเนาะ နောက်တစ်ခါကျတော့ပါဝင်ကြတဲ့နိုင်ငံရေးပါ
တီ
းပြီးမှလည်
းတာဝန်ရှိတယ်
တာဝန်ရှိပါတယ်နော်အဲ့တော့တာဝန်ရှိတဲ့ခါကျတော့ကျွန်တော်မြင်တာကတော့အားလုံးက stakeholders ပေါ့ဗျာနော်ဒီ process ကြီးအောင်မြင်ရေးမအောင်မြင်ရေးအတွက်ကိုအားလုံးကယဉ်တမမနဲ့ဖြစ်နေရတဲ့လူတွေပါအဲ့တော့ဒီလူတွေအချင်းချင်းအကုန်ပူးပေါင်းဆောင်ရွက်ကြပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်ရမယ်ဆိုတဲ့အမြင်မျိုးဖြင့်ပိုကောင်းတာပေါ့ဗျာနော်အခုကတော့အဲ့လိုမဟုတ်ပဲနဲ့ဟိုသူကအပေါ်ကနေပြီးတော့ဟိုဘာခေါ့လဲအာနာပိုင်းအဖွဲ့ဆံဆံမျိုးပေါ့နော်ဆိုတော့ကြံတဲ့သူအားလုံးကတော့လက်အောက်ခံဆိုတဲ့ဟာမျိုးနဲ့သွားနေတဲ့ပုံစံမျိုးပုံဖြစ်ပါတယ
်န
ော်အဲ့ဒီအချိန်မှများကြတော့ခုနပြောတဲ့ပူပေါင်းဆောင်မှုတွေလည်းအကုန်ရော့ကုန်တော့ပေါ့ဗျာနော
်
အဲ့တော့ဒီအောင်မြင်ရေးမအောင်မြင်ရေးဆိုတာကလည်းဟိုပို့ပြီးတော့မေးခွန်းထုတ်ချက်ဖြစ်လာတဲ့အနေအထားလို့ကျင်ပါတယ
်ဟောကျွန်တော်ဒီကော်မရှင်ရဲ့ပြညာချက်နဲ့ပတ်သက်ပြီးတော့ကော်မရှင်ဝေဖန်ကြတာရှိတယ်လို့လက်ရှိအာဏာပါတီလို့ဝေဖန်ကြတာရှိတာပေါ့နော်အာဏာပါတီဘက်ကလည်းဒါဒီပေါ်မှာပြင်းထန်မပြောဘူးဒီနေ့အတွင်းမှာပါပဲဒီမျိုးသားဒီမျိုးစီဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ကပြောတာဆိုတာကြီးလည်းရှိပါတယ်ဒီကော်မရှင်ရဲ့ပြညာချက်နဲ့ပတ်သက်ပြီးတော့သူပြောတာတခုဆိုရင်ဘာလဲဆိုတော့လုံခြုံရေးအခြေအနေကြည့်မယ်ဆိုရင်တိုက်ပွဲဖြစ်တယ်မဖြစ်ဘူးဆိုတာကိုပဲကြည့်လို့မရဘူးပေါ့နော်တခြားအခြေအနေပဲကြည့်ရမယ်ဆိုတော့ကျွန်တော်တို့ဟိုတိတ်တော့ရှင်းရှင်းလင်းလင်းတော့မရှိလာပါဘူးဒါပေမဲ့ကျွန်တော်တို့ကလည်းပဲဒီနေ့ဆွေးနွေးကံကဒီပေါ်မှာပြန်ပြီးတော့ဝေဖန်တုံ့ပြန်မဖို့ဘူးဆိုတော့ဒါဟိုဒီရလေးကျွန်တော်တို့ထားလိုက်ပါမယ်ဒါပေမဲ့တစ်ဖက်ကပြန်ပြီးထောက်ကြတဲ့လူတွေရှိပါတယ်ကိုဆိုင်ဟလာ2010ရွေးကောက်ပွဲတော့ကမလုံနိုင်တဲ့မဲဆန္ဒနယ်တွေ2015မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေ2020မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေအားလုံးဒီကိုကြည့်ပြီးတော့မှဝေဖန်မယ်ဆိုရင်ဝေဖန်ကြပါဆိုပြီးတော့ပြန်ပြီးတော့ငင်းချက်ထုတ်ဆွေးနွေးကြတာတွေရှိပါတယ်အဲ့ဒီဟာကိုကိုဆိုင်ဘယ်လိုမြင်တယ်လဲဟလာ2010တုန်းကလုံနိုင်တာ2015တုန်းကလုံနိုင်တာမလုံနိုင်တာအခု2020မှာမလုံနိုင်ဘူးလို့ကြေညာတဲ့ဟာကကျွန်တော်တို့ဘယ်လိုနားလည်လို့ရလဲကိုဆိုင်ဘယ်လိုနားလဲ
ကျွန်တော်တို့ပြောသလိုပါပဲဟိုကိုယ့်ရဲ့ဒုက္ခတွေချင်းကိုဟိုပြဿနာတွေချင်းကိုရှင်ကြည့်မဲ့အစားကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအားလုံးကိုပါဝင်ခွင့်ရရကျွန်တော်တို့ရဲ့နိုင်ငံရေးဖြစ်စဉ်အတွက်အရေးကြီးဆုံးကိစ္စလို့ပဲမြင်တယ်ကျွန်တော်တို့ကအရင်တော့ကလည်းကျွန်တော်တို့တန်းလောက်ကပေးခွင့်မရခုလည်းတန်းလောက်ပေးခွင့်မရဘူးဒါတော့အတူတူပါပဲလို့ညင်းမဲ့အစားကျွန်တော်တို့အခုဆိုရင်ကျွန်တော်အရင်တော့ကလည်းထိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့ဒီပြည်ပမှာရှိတဲ့အလို့သမားတွေမဲပေးခွင့်မရဘူးအခုလည်းကျွန်တော်ပေးခွင့်မရso ကျွန်တော်အဲ့ဒါကိုကျွန်တော်တို့အတူတူပဲဆိုပြီးကျွန်တော်အတိုင်းပြစ်ထားမယ်ဆိုရင်သူတို့ကဘယ်တော့မှနိုင်ငံရေးမှာပါဝင်ခွင့်ရမှာမဟုတ်တော့ကျွန်တော်တို့ဒီရွက်ကောက်ပွဲရဲ့အနှစ်သာရကကျွန်တော်ကမဲသွားထည့်ပြီးတော့မှအနိုင်ရတဲ့သူကအစိုးရဖွဲ့တာတခုလဲရွက်ကောက်ပွဲအနှစ်သာရလို့ကျွန်တော်မယူဆဘူးနိုင်ငံသားတိုင်းမှာအတိတ်ပဲရှိတော့ဆိုတာပါဝင်ခွင့်ရှိတဲ့သူတိုင်းပါဝင်ခွင့်ရမှာလေဒီရွက်ကောက်ပွဲကကျွန်တော်တို့ကခုနကတည်းကကျွန်တော်တို့ပြောနေတဲ့ဒီမိုကရေစီအတွက်အထောက်ပံ့ပေးမှာနှုတ်မဆိုလို့ရှိရင်ကျွန်တော်တို့ Professor Paul Collier ပြောသလိုဒီရွက်ကောက်ပွဲဟာမတမာမှုလို့ဖို့အတွက်ကျွန်တော်တို့အဲ့လိုအပြောခံနေရမှာဆိုကျွန်တော်တို့ရုပ်ောက်ပွဲကိုဒီမိုကရေစီစံနှုန်းတွေနဲ့မချိန်ဆဘူးရုပ်ောက်ပွဲရဲ့စံနှုန်းတွေကိုကျွန်တော်တို့ပြည့်အောင်မလုပ်နိုင်ဘူးဆိုရင်ဒီရုပ်ောက်ပွဲဟာဒီမိုကရေစီကိုအထောက်ပံ့မဖြစ်စေဘဲနဲ့ပို့ပြီးတော့မှလူ့ဖွဲ့စည်းတွေမှာပို့ကွဲပြားလာမယ်ကျွန်တော်တို့ကလူ့ဖွဲ့စည်းတွေမချိန်တဲ့ချက်တွေပို့များလာတဲ့ရုပ်ောက်ပွဲပဲဖြစ်မှာဆိုတော့ကျွန်တော်ကတော့အဲ့လိုမျိုးတိုင်းလာတဲ့စာလို့ရှိလို့ရှိရင်ကျွန်တော်တို့ခုနကတော့လည်းကျွန်တော်အားလုံးပြောသလိုပဲအရင်ရုပ်ောက်ပွဲတဲ့စာလို့ရှိရင်ဒီရုပ်ောက်ပွဲမှာဘယ်လိုဟာမျိုးတွေကောင်းလာသလဲဘယ်လိုတက်နိုလော်ဂျီတွေသုံးလာသလဲဘယ်လိုဟာမျိုးကျွန်တော်နဲ့ပြည်ပေါ်မှာအရင်လုတ်ခွင့်မရတဲ့သူတွေတော့မှပေါင်ဝင်ခွင့်ရလာတယ်ဆိုတာမျိုးကပိုအဲ့လိုဟာမျိုးပိုကုန်ယူမယ်ဆိုရင်ကျွန်တော်တို့ရုပ်ောက်ပွဲပေါ်မှာယုံကြည်မှုပိုတက်လာမယ်အဓိကရုပ်ောက်ပွဲကိုယုံကြည်မှုတက်တာဟာနိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းသောနည်းနဲ့ဖြေရှင်းလို့ရတယ်နိုင်ငံရေးအာဏာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းလို့ရတယ်ဆိုတော့ကျွန်တော်ယုံကြည်အောင်လုပ်ပေးဖို့ကိုအခုကျတော့ကျွန်တော်တို့ကဒါလေးကိုအဲ့လိုနှိုင်းရှင်နေမယ်ဆိုရင်ကျွန်တော်အဲ့လိုရုပ်ောက်ပွဲဟာအရေးကြီးတဲ့ mechanism ဖြစ်တယ်ဆိုတာကိုကျွန်တော်ထင်တယ်မှာလေကျွန်တော်တို့ဟိုပြောရတာကျွန်တော်တို့ဟိုတိုက်တွန်းနှိုးဆော်တာခက်မှာပေါ့
ကျွန်တော်ကတော့ကိုဆိုင်ရဲ့ဒီစောပိုင်းကပြောတဲ့ဆွေးနွေးချက်ကိုကျွန်တော်သဘောကျတယ်ဒီစိုးတာတွေကိုပဲဘာလို့နှိုင်းရှင်နေမလဲပေါ့နော်ကျွန်တော်တို့ကမဲပေးခွင့်မရတဲ့လူတွေအခြေတွက်ကတသိန်းရှိနေလေတသိန်းနစ်နာတာပဲဒီပါဝင်ခွင့်ကဒါကိုပဲကျွန်တော်တို့ပြောကြပြီဆိုကျွန်တော်တို့ဒါကိုသဘောကျကိုအောင်သူရောအဲ့ဒီလူမျိုးတစ်ဖက်ကပြန်ပြီးတော့ငင်းချက်ထုတ်တဲ့ဒီမလုံနိုင်တဲ့နှစ်ဒီမှာရုပ်ောက်ပွဲတွေနှိုင်းရှင်မှာဆိုတဲ့ဟာကိုအောင်သူရောဘယ်လိုမြင်လဲဒီပေါ်ဒီ
ကျွန်တော်တော့ခုနကကိုဆိုင်ပြောတာနည်းနည်းဖြည့်ရှင်သေးတယ်ဗျเนาะကျွန်တော်တို့ထိုင်းနေစမှာဒုက္ခတဲ့အရေးအတွက်သသိန်းနီးပါးလောက်ရှိနေသေးတယ
်เนาะ
အဲ့တော့ကျွန်တော်တိုင်းပြည်ထဲမှာလည်း IGPC ရှိတယ်ဗျာကချင်ပြည်ထဲမှာရခိုင်ပြည်ထဲမှာเนาะအဲ့တော့ဒါတွေအားလုံးကကျွန်တော်တို့ကိုစားပြုခွင့်လည်းမရဘူးပြောရေးဆိုခွင့်လည်းမရဘူးပေါ့ဗျာเนาะဆိုတော့အဲ့တော့ဟိုခုနပြောသလိုပါပဲဒီဟိုရှိုးတာတွေကြီးပဲမပြိုင်မဲနဲ့ကျွန်တော်တို့ဒီလူတွေကဘယ်လိုလုပ်ပြီးတော့ဒီကျွန်တော်တို့စီဝိုင်းပေါင်တဲ့အချက်မလဲပေါ့ဗျာเนาะတော့ဒီချက်ကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကကြတော့ဒီလိုပါကျွန်တော်တို့ရွေးကောက်ပွဲတွေကဒီမိုကရေစီဆိုတာရွေးကောက်ပွဲသက်သက်မဟုတ်ဘူးဗျာเนาะအဲ့တော့ကျွန်တော်တို့ပို့ပြီးတော့လက်ခံကျင်တာကတော့ deliberative democracy ခေါ်တာပေါ့ဗျာအပြန်အလှန်ရှိမယ်အပေးယူရှိမယ်ဒီလိုဒီမိုကရေစီမျိုးဖြစ်ဖို့ပို့သွားဖို့လိုပါတယ်เนาะအဲ့တော့လူများစုနဲ့ဆုံးဖြတ်လိုက်တယ်ငါတို့မဲနိုင်တယ်ဆိုတော့ဒါမျိုးနဲ့ ဒီတိုင်းပြည်ရဲ့ကံကြမ္မာကိုငါဖန်တီးခွင့်ရှိတယ်ဆိုတာလူတက်ဆိုင်အားလုံးအပေးယူနေကျွန်တော်ထင်တယ်သွားလိမ့်မယ်လို့ထင်တယ်လူနည်းစုအသံလဲနားထောင်ဖို့တင့်တယ်လို့ထင်ပါတယ်ဗ
ျဒါဒီမိုကရေစီရဲ့အယိုးရှင်ဆုံး ABC ပဲလို့ပြောရမှာပဲကာကြီးခါခွေးလို့ပြောရမှာပဲပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကာကြီးခါခွေးတော့အခုချိန်ထိမဖြစ်သေးဘူးလို့ပဲကျွန်တော်တို့တွေ့နေရတာပဲလေနော်အဲ့တော့စိတ်မအေးနိုင်ကြဘူးပေါ့လေအားလုံးမှာဟိုတကယ်တည်းဝုန်းဝင်လုံနေကြတဲ့ကိုဆိုင်တို့ကိုအောင်သူတို့ဆိုပို့ပြီးတော့စိတ်မအေးစရာဖြစ်မယ်လို့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့ဒတင်းသမားတွေကနိုင်ငံကောင်းဆောင်တွေမေးလေးရှိတယ်မေးခွန်းရှိမေးလေးရှိတယ်မေးခွန်းတခုကျွန်တော်ကောင်းတဲ့ဝင်လာတယ်ညညခမားကိုအိတ်မရအောင်လုပ်တာဘယ်ကိစ္စလဲဆိုတော့ဟိုလေညညကြရင်ခမားကိုအိတ်ရနူအောင်အိတ်မရအောင်လုပ်တယ်ဆိုရင်မပါဘူးမာဘီမာတို့အဲ့လိုကိစ္စမျိုးတော်တော်များမယ်လို့ကျွန်တော်ထင်တယ်နေရာတနေရာစဉ်းစားကြည့်လိုက်ရင်အိတ်ရကလန့်လို့နိုင်တဲ့အခြေအနေမျိုးရောက်နိုင်တာပဲလေနော်ဆိုတော့ယူကောဘဲကော်မရှင်ရဲ့ကျညာလက်ထွက်ပြီးတဲ့နောက်ကျွန်တော်တော်တော်ရှင်သူကကျွန်တော်ကို message လေးပို့ပြီးလမ်းမေးတယ်ဗျလမ်းပြောတယ်ပေါ့လေသူကတော့စိတ်မကောင်းစိတ်မကောင်းစွာနဲ့သူ့လေတန်းစိတ်မကောင်းတဲ့လေတန်းပဲပေါ့နော်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဘူးလားဗျာတဲ့ခုနကကိုဆိုင်ဆွနေတော့တယ်ထင်ပါလေနိုင်ငံရေးတက်တနာနိုင်ငံရေးနဲ့ရှင်းဖို့ဆိုတာပါပါတယ်အဲ့ဒီ match လေးတစ်ခုတွေ့တယ်နောက်ဒီသူပါတီရဲ့ဥက္ကဋ္ဌဥက္ကုကိုကြီးကလည်းဒီပေါ်မှာရေးထားတာလေးတစ်ခုကျွန်တော်တွေ့ပါတယ်ပါလီမန်ဘောင်ကျယ်လာရင်စစ်ဘောင်ကျင်းသွားမယ်တဲ့ဆိုတော့အခုကပါလီမန်ဘောင်ပူမကျလာစီမဲ့အလားအလာမျိုးတွေ့နေရတယ်ဆိုတော့ကိုဆိုင်ဒီမတ်ချက်တစ်ခုပေါ်မှာကိုဆိုင်ဘယ်လိုမြင်လဲ
ဟုတ်ပါတယ်ကျွန်တော်တို့ကဒီဒီမိုကရေစီအသွင်ကူးပြောင်းမှုကိုသွားပြောသွားတဲ့အခါမှာအာဟိုဘယ်လိုခေါ်မလဲကျွန်တော်တို့ဟိုလွတ်တော်ထဲမှာရှိရ28 25ရာခိုင်နှုန်းကိုထွက်သွားလိုက်တက်ကိုဟိုနိုင်ငံရေးထွက်သွားလိုက်ဆိုတာမျိုးဟိုကိုကျွန်တော်တို့အဲ့လိုဖြောပြီးထွက်သွားခိုင်းလို့ရတဲ့ခါမျိုးမျိုးဒါနိုင်ငံရေးဖြစ်စဉ်ဆိုဒီမိုကရေစီကိုဖွံ့ဖြိုးအောင်လုပ်လို့ဒီမိုကရေစီစံနှုန်းတွေကကျွန်တော်တို့ရဲ့လူ့ဖွဲ့စည်းထဲမှာအသားကျလာလေကျွန်တော်တို့ရဲ့နိုင်ငံရေးထဲမှာဒီမိုကရေစီရဲ့အဲကျွန်တော်တို့စံနှုန်းတွေလုတ်ပုံလုတ်တင်းနေအသားကျလာလေကျွန်တော်တို့ဒီဒီမိုကရေစီမဟုတ်တဲ့ကျွန်တော်တို့ကဟိုကိစ္စတွေကနေလို့မရတော့သူ့နေရာသူပြန်ရောက်ပါမယ်တပေါ်ပဲဆိုတော့ကျွန်တော်ထင်ပါတယ်ခုနကတော့အာဥက္ကကိုယူလို့ ਨੇ ခုနကတော့ VOA မိတ်ဆွေပြောသလိုပါပဲကျွန်တော်တို့ဒီမိုကရေစီရဲ့ဘောင်ဒီမိုကရေစီစံနှုန်းတွေကိုကျွန်တော်ခုနဟာကွက်ဖြစ်နေတဲ့နေရာမှာဖြစ်နိုင်တယ်တခြားဟာတွေဝင်လာလို့မရတော့ဆိုတော့ကြောင့်ထင်ပါတယ်ရွေးကောက်ပွဲဆိုတာလေအဲ့ဒီဟာထဲအဲ့ဒီဟာကွက်ဒီအများကြီးတွေကတခုလိုပဲယူဆတယ်အခုဆိုရင်တော့ကျွန်တော်စိတ်မကောင်းစရာကောင်းတာဒီနေ့ဆိုရခိုင်မှာစပြီးတော့ဆန္ဒပြနေပြီကျွန်တော်တို့ကနောက်ပြီးတော့မှကျွန်တော်တို့ကဒီစန့်ကြီးဟိုဘောဘယ်လိုခေါ်မလဲအစိုးရဟိုမကျေနပ်တဲ့ဟာစိုက်ပြီးဟိုဖြစ်နေပြီနောက်ပြီးတော့ referendum ဆိုတဲ့ဟာမျိုးတွေကျွန်တော်စလုပ်လာတာမျိုးဆိုတော့ဒါကဘာလို့ဆိုရှင်ဒီလက်ရှိနိုင်ငံရေးစနစ်ကိုတို့ဟိုမယုံကြည်တော့ဘူးဆိုတော့ကျွန်တော်ပြဖို့ကြိုးစားတဲ့သဘောပြန်ဖြစ်တာဒါကျွန်တော်တို့ကအဲ့တိတ်ကြောက်စရာကောင်းတဲ့ကျွန်တော်တို့အခုပြောနေတဲ့အမျိုးသားလက္ခဏာတိဆောက်ရေးဆိုတာအတွက်ကိုဒါကြီးမားတဲ့ကျွန်တော်တို့စင်ခေါ်မှုပဲလို့ကျွန်တော်မြင်ပါတယ်ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ခင်ဗျကိုအောင်သူရောခုနပြောတဲ့ဟလာနိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဘူးလားဆိုတဲ့မှတ်ချက်လေးဦးကိုကိုကြီးရဲ့ပါလီမန်ပေါင်းကျယ်လာရင်စစ်ပေါင်းကျင်းသွားမယ်ဆိုတဲ့မှတ်ချက်လေးဒီနှစ်ချက်ပေါ်မှာကိုအောင်သူရောဘယ်လိုသဘောရလ
ဲဟုတ်ပါတယ်ဗျအဲကျွန်တော်ကတော့ပြောချင်တာကျွန်တော်တို့နိုင်ငံရေးဒီချက်ပူရင့်ကျက်လာဖို့လဲလိုတယ်လို့ထင်ပါတယ်ဒါဒီမိုကရေစီလဲဒီချက်ကိုရင့်ကျက်လာဖို့လိုတယ်လို့ထင်ပါတယ်ဗျ။ဆိုတော့တလောကကျွန်တော်ပြန်ဖတ်နေတာဒီဖတ်စာပလအကွဲပြဲဆိုတဲ့စာအုပ်လေးကျွန်တော်ပြန်ဖတ်ပြတယ်။ပြန်ဖတ်ပြတဲ့အခါကျတော့အဲ့ဒီအချိန်တုန်းကလည်းကျွန်တော်တို့ဒီမိုကရေစီမရင့်ကျက်ဘူးပေါ့ဗျာနော်။ဟုတ်ကဲ့။ဆိုတော့အခုချိန်ကြီးလည်းကျွန်တော်တို့မရင့်ကျက်နိုင်ကြဘူးဆိုရင်ခက်လိမ့်မယ်လို့ကျွန်တော်ထင်မိပါတယ်ဗျ
။ဟုတ်ကဲ့ဗျ။အခုလို့ဆွေးနွေးပြတဲ့ကိုစာရဲကျော်စွာမြင့်ကိုအောင်သူကြီးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါတယ
်။ဟုတ်ကဲ့။ဟုတ်ကဲ့ကျေးဇူးပါတယ်
ယူကဝေဆိုင်ရာပြည်သူ့လူရှာမှု Pace အဖွဲ့ရဲ့ Director ဦးဆိုင်ရင်ကျော်စွာမြင့်မြမမဟာဗျူဟာနှင့်ဘူဝါဒလိလာရေး Institute ISP မြန်မာရဲ့ပြင်ပဆက်ဆံရေး Director ဦးအောင်သူငိမ့်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုမျိုးဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းလေတိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOE စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဘေးပြာဝေးကွာပြီးကျမ်းမှာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ